ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တဲကခြေရွာတရာမှာရွှေတူးဖိုရာကိုဒေသခံရွာသားတွေကပဝန်းကျင်ပျက်စီးမှာဆိုရင်ပြီးတွားရောက်ကန့်ကွက်ရာကနေအချင်းများကြပြီးတဲ့နောက်ဒီ MNDA ကုတ်ကန့်တပ်ကပစ်ခတ်လိုက်တာကြောင့်အနည်းဆုံးအရက်သား6ဦးသေဆုံးခဲ့ပါတယ်။ဒီသေဆုံးသွားသူတွေမှာ KIO ကချင်လွတ်လပ်ရေးအဖွဲ့ကခွင့်နယ်ပြန်သွားသူတယောက်ပါတယ်လို့ဒေသတံခါးတွေကပြောတာပြင်ပုံမှုကြီးနော်ဘူးကလည်းအတည်ပြုပါတယ်။ VO ကသူကအတည်ပြုပေးပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ။
တစင်းတစကုံစစ်စင်မှာကုကန်တက် MNDA ကထိန်းချုပ်ခဲ့တဲ့ကုတ်ခိုင်မြို့နယ်မုံစီကျေးရွာအုပ်စုကပြင်းခန့်ကျေးရွာမှာပြစ်ခတ်မှုဖြစ်ခဲ့တာပါ။ကချင်လူမျိုးတွေပါဝင်ဒေသခံတွေအားထားနေရတဲ့ရေရင်းမြစ်စတင်ရမှာတရုတ်တွေရွှေတူးတဲ့အပေါ်ကချင်တွေကန့်ကွက်ရာကကုကန် MNDA တပ်ကပြစ်ခတ်လို့6ဦးသေဆုံးခဲ့ပါတယ်။မတ်လ5ရက်ဗုဒ္ဓဟူးနေ့နေ့ကင်း2နာရီလောက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေကိုကုတ်ခိုင်မြို့နယ်ဒေသခံတဦးက VOA ကိုခုလိုပြောပါရတယ်
။အုပ်စုမှာကဒီကရေထုံးကပေါ်ရေရင်းမြစ်စတင်နေကြတာပေါ့။ဖောင်းနေတယ်ကွာဘာလို့အားကွာတာပြည်တယ်ဒီကနေဒီလူတွေကတော့ဒီစကင်ရပါတော့ဘာဒီအောင်မလုပ်နဲ့တော့ညီရှိနေရပြစ်စီတော့မတော်တာတော့ဒီလိုဒီကကမ်းမကမ်းနဲ့စမ်းစမ်းလာကြဒီရှင်ဒီကနေရရတော့ပြန်ရုပ်တော့တယ်ကတော့ပြန်ရရောက်တာရောက်တာဒီကပြုတ်တယ်ဟိုနည်းနည်းပါနေနေတယ်တော့ဒီဝင်းနေကတည်းကရှင်ဒီနေ့ပြုတ်ပြန်ရောက်တော့ကိုကန်တော့တိုင်းတာကိုကန်တော့ဟိုဖျောက်တော့ကွာဒီကတော့သူတို့ကပြည့်ခတ်တယ်
ဒဏ်ရသူ6ဦးထံမှနေလဲရှိခဲ့ပါတယ်။တိစုံမှုဒဏ်ရမှုအတွက်ဖြစ်ရှင်းပေးဖို့မုံစီမှာရှိတဲ့ MNDA ရုံးရှိမှာဒေသခံတွေတွားရောက်တောင်းဆိုခဲ့ကြပါတယ်။တိစုံသူ6ဦးမှာ KIA တပ်ဖွဲ့ဝင်2ဦးပါတယ်လို့ပြည်တွင်းမီဒီယာတွေမှာဖော်ပြကြပါတယ်။ကချင်လူမျိုးရေးတပ် KIA ပြန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးကတော့ခွင့်ပြန်နေတဲ့ KIO အဖွဲ့ဝင်2ဦးအရဲဝတ်နဲ့အခင်းဖြစ်ပွားနေရမှာပါဝင်ခဲ့ပြီးတော့တိစုံခဲ့တယ်လို့ပြောပါတယ်။မုံစီဒေသမှာအရင်ကတည်းက MNDA တပ်ဖွဲ့ကရွှေတူးဖော်လာရှိနေပြီးတော့ရည်ထွက်နေရာမှာမတူးဖို့ဒေသခံတွေကကန့်ကွက်ခဲ့တာရှိကြောင်းနဲ့အခုချိန်မှာလည်းအရင်3ရက်လောက်ကတည်းကမတူးဖို့ဆွေးနွေးတာတွေရှိခဲ့ကြောင်းပြောပါရတယ်။လက်ရှိအခြေအနေကိုဘုံမကြီးနော်ဘူးကအခုလိုပြောပြပါရတယ်
။ဒါပေမဲ့တို့ကတော့ဆက်ပြီးမှရွှေကြီးတူးခေါ်နေတာ။ဒါကြောင့်ပီတူလူထုတွေကတော့ယနေ့ရက်ဖတ်တော့ပေါ့နော်။ဒီလိုတို့အလုံးဝိုင်းလာပြီးမှပြောတယ်တဲ့။အဲ့ဒီချိန်မှာ MND စစ်သားတယောက်ကတော့တနတ်တင်မောင်းတင်ပြီးမှချင်းချောက်တယ်လို့ပြောတယ်။အဲ့ဒါကိုပြည်သူတို့ကတော့အဲ့လိုမလုပ်ဖို့ကိစ္စနဲ့ပြန်ပြီးမှပြောတယ်အဲတနတ်ပြည်ဝိုင်းပြီးမှလုတာပေါ့အခြေတင်တည်အရင်အခုံတွေဖြစ်တယ်တဲ့ဒါပေမဲ့အဲ့ဒီကိစ္စကိုအဲ့ဒီနေရာမှာတော့ပြေလည်သွားတယ်လို့ပြောတယ်ဆိုတော့ပြည်သူလူထုတွေလည်းပြန်ပြီးမှအဲ့ဒီလမ်းမှာပဲဟို MSD ရတဲ့ကတော့အဲ့မှာစောင့်နေပြီးမှတနတ်နဲ့ဖြစ်တယ်တဲ့ပြည်သူလူထုတွေ6ဦးကတော့အဲ့ဒီ position ကြီးတွေတော့ပြီးမှအဲ၆ဦးတန်ရရတယ်လို့အဲကျွန်တော်တို့အဲသုံးစားထားတာအလောက်ရှိပါတယ်ခင်ဗျာ
ကချင်နဲ့ကိုကန်တက်ပြဿနာဖြစ်တာမဟုတ်ပဲပြည်သူနဲ့ဖြစ်တဲ့ပြဿနာလို့ကချင်တက် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်လောလောဆယ်မှာတော့ဒေသခံလူထုတွေနဲ့ MNDA လူကြီးတွေညှိနှိုင်းနေကြတယ်လို့ပြောပါတယ
်ပြည်သူလူထုတွေကတော့အဲ့ဒီ MNDA ရဲ့အဲလူကြီးတွေနဲ့အသိဆုံးဆွေးနွေးဖို့ညှိနှိုင်းနေတယ်တဲ့ဒါပေမဲ့အဲ့ဒီအဖြေကတော့အဆုံးဖြတ်ချက်တွေတဘောတူကြီးဖြတ်တယ်လို့ရလာတယ်လဲအဲ့ဒီအပိုင်းကတော့မချားရသေးပါဘူး။ကိုလိုလိုစေပထမအဦးဆုံးကတော့ပြည်သူလူထုနဲ့ဖြစ်တဲ့ပြဿနာဆိုတော့ပြည်သူလူထုနဲ့ရင်ဦးနဲ့အပြေချတဲ့အဖြစ်နဲ့ဖြစ်ပါလေခင်ဗျ
။ MNDA ဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူး။အခင်းဖြစ်ပွားရာမုံစီဒေသဟာအရင်ကကချင်ဒူဝါတွေအုပ်ချုပ်ခဲ့ပြီးတော့အခုခါမှာကချင်တရုတ်နဲ့ရှမ်းလူမျိုးတွေနေထိုင်နေကြတာလည်းဖြစ်ပါလေ။တစ်ဆယ်နှစ်ဆက်ကုန်စစ်စင်ကာလအတွင်းမှာရှမ်းပြည်နယ်နောက်ပိုင်းမှာရှိတဲ့ကုတ်ခိုင်မြို့ကိုဂျန်နရီတန်းတက်နတ်ဖက်ကာကို KIA နဲ့တာမူးညဲမုံစီဒေသကို MNDA တို့ကတင်ယူခဲ့ပါတယ်။အဲဒီနောက်နေမီစိုးမှုမှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းမှာလက်နက်ကင်အဖွဲ့ချင်းချင်းကြားမှာရောလက်နက်ကင်အဖွဲ့နဲ့ဒေသခံတွေကြားမှာပါအချင်းများမှုတွေမကြာခဏဖြစ်ခဲ့ပါတယ်။အရင်ဖြစ်ပွားခဲ့တဲ့အချင်းများမှုတွေမှာတော့လက်နက်နဲ့ဖြေရှင်းတာမဟုတ်ဘဲခုချိန်ကတော့လူသေးဆုံးတဲ့အထိဖြစ်ခဲ့တာပါ။တိုက်ပွဲသတင်းပတ်ဆက်ရရင်တော့ကချင်ပြည်နယ်ဖားကန့်ဒေသမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဒေသခံကပြောပါတယ်။
မနေ့ကခုနကကျွန်တော်မှာဒီအဲတမဟာကိုဘဘုံကျဲရတယ်တဲ့ဒီမနေ့လည်းအဲတမဟာနေ့ရင်းဆက်လေးတရင်းဆက်လေးတွေကပေါ့တနိုင်းရှိမှုဘက်ကိုလည်းနေနဲ့ဘုံကျဲရရှိရပြောရှင်ဒီညနေ2:50မှာလည်းအဲဂျက်ဖိုက်တာလည်းစဉ်းအနံ့ပါဘဘုံကျဲရတယ်ဘုံလေးတုံးကျဲရတယ်တဲ
့ထိခိုက်ချင်းဒီကိုတော့မသိရသေးကြောင်ပြောရတယ်ဒီနေ့ထိလဲဗမော်မြို့စကခ21မှာ စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ခုဆိုရင်ဗမော်မြို့တိုက်ပွဲဟာ3လကျော်ကြာမြင့်လာပြီဖြစ်ပါတယ်ခင်ဗျာ။